EU ဥရောပသမဂ္ဂနိုင်ငံကကိုယ်စားလှယ်တွေနဲ့အာဆီယံဆယ်နိုင်ငံကကိုယ်စားလှယ်တွေပါဝင်တဲ့နိုင်ငံရေးဝန်ကြီးများအဆင့်ဆိုင်ရာဆွေးနွေးပွဲတစ်ခုကိုဂျာမနီနိုင်ငံနူရင်ဘတ်မြို့မှာဒီကနေ့ကျင်းပဖို့ရှိပါတယ်။အဲဒီ EU အာဆီယံဆွေးနွေးပွဲမှာနိုင်ငံတွေချင်းချင်းနီးနီးကပ်ကပ်နိုင်ငံရေးရဆက်ဆံမှုတွေရှိလာရင်းနဲ့အတူပူးပေါင်းလှုပ်ဆောင်ကြရေးကိစ္စတွေကိုဆွေးနွေးသွားကြမှာပါ။အထူးသဖြင့်လုံခြုံရေးဆိုင်အင်ဆိုင်ရာနဲ့သဘောပတ်ဝန်းကျင်ထိန်းသိမ်းရေးကိစ္စတွေကိုအာဆီယံနဲ့ EU နိုင်ငံတွေကြားပူးပေါင်းလှုပ်ဆောင်ကြရေးဆွေးနွေးသွားဖို့ရှိပါတယ်။ EU အာဆီယံဆက်ဆံရေးဟာအရင်ကတည်းကပိုပြီးတော့တွက်လာနေပါပြီလို့မနေ့တုန်းကပဲ EU ပြည်ပဆက်ဆံရေးကော်မရှင်မင်းကြီး Benita Ferraro Wardner ကပြောပါတယ်။ EU နိုင်ငံတွေကအာဆီယံထဲမှာပါတဲ့မြန်မာပြည်ရဲ့လူခွင့်ရေးချိုးဖောက်မှုတွေဒီမိုကရေစီရေးပေါ်ဆောင်တာနှိမ့်ကွင်းနေတာတွေကိုသဘောမချလို့အမြဲတမ်းလိုလိုဝေဖန်ပြောဆိုနေတာပါ။အခုစီဝင်းနဲ့ပတ်သက်ပြီးတော့အဝေးရောက်မြန်မာညွန်ပေါင်းဆွေရရဲ့သဘောထားတွေကိုတင်ပြနေပြီးမှလည်းတော်တော်ရှင်များနားဆင်ကြဖို့ရှိပါတယ်ခင်ဗျာ။